မူဆယ်မြို့နယ်အတွင်းပြစ်ခတ်မှုတွေရဲတပ်ချက်ကြီးကြီးသေဆုံးသွားခဲ့ရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ကုန်းသွယ်ဘူဌာနဖြစ်တဲ့မူဆယ်မြို့မှာဖေဖော်ဝါရီ22ရက်နေ့မနက်ပိုင်းကအမည်မသိလက်နက်ကိုင်တွေပြစ်ခတ်ခဲ့လို့ရဲတပ်ချက်တူသေဆုံးသွားပါတယ်။မူဆယ်မြို့နယ်နိုင်စင်အနီးဘုံတွေ့တာကြောင့်ရဲတပ်ဖွဲ့တွေကတွားရောက်ရှင်းလင်းပြီးမှအခုလိုပြစ်ခတ်မှုဆက်ဖြစ်တာလို့သိရပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုငင်းချမ်းပြောပြပေးပါအောင်ခင်ဗျာ။
ရဲတပ်ချက်တဦးသေဆုံးတဲ့ပြစ်ခတ်မှုဟာဗုဒ္ဓဦးနေ့မနက်10နာရီလောက်ကမူဆယ်မြို့မြောက်ရက်ကွက်53လုံးလမ်းကြားမှာဖြစ်ပွားခဲ့တာပါ။အပြစ်ခတ်ခံခဲ့ရသူရဲအရာရှိဟာသူ့ရဲ့ရည်စားဖြစ်သူသပင်ညက်ဆိုင်ပိုင်ရှင်အမျိုးသမီးနဲ့အတူအပြင်ကပြန်လာချိန်မှာဆိုင်ရှိမှာပြစ်ခတ်ခံရတာဖြစ်တဲ့အကြောင်းမူဆယ်ဒေသခံတူက VOA ကိုပြောပါတယ်။
မနေ့ကတော့ခုဆက်သွားပြန်လာပြီ။ဆလုပ်ကြည့်တော့ဆယ်နာရီကြည့်မှာ။ဒီကောင်မလေးရဲ့အင်ချီမှာပဲ။ဒီရက်တိုင်းကတော့ပြောခုနာတော့ဒီကတော့ငါချက်ပြီးတယ်။ပြီးတော့ဒီလေဝေးလေးပဲယူသွားတယ်။သူ့တာဝန်ကြတော့ခံရေးဒီကတော့ပြည့်လို့ပြောတာပဲ။နောက်ပြီးတော့ဒီနေ့မယောက်ကအုပ်ချုပ်မဲ့အင်ချီနဲ့ခေါ်ရမလို့ဒီကောင်မလေးကဆာမထုတ်ကြောက်လို့အဲ့ဒါလေးကိုပြောလို့ဖြစ်တယ
်။ပြစ်ခတ်ခံခဲ့ရသူဟာဥသိမ်းစော်ဖြစ်ပြီးပြစ်ခတ်ခံခဲ့ရတဲ့နေရာမှာတွင်ပွဲချင်းပြီးတိတ်ဆုံးခဲ့ပါတယ်။တခြားဒေသခံတူကတော့ဒီပြစ်ခတ်မှုမဖြစ်ပွားခင်မှာမူဆယ်မြို့လေနိုင်စင်အနီးမှာလည်းဘုံတွေ့ခဲ့ကြောင်းနဲ့ဘုံကိုရှင်းလင်းပြီးပြန်လာစင်မှာပြစ်ခတ်ခံခဲ့ရတာဖြစ်ကြောင်းပြောပါတယ
်။နိုင်စင်ကဘုံတွေ့တာဘုံတွေ့ရဟုတ်ဘုံတွေ့ရကိုသူတို့ရင်းဖွဲ့ကရှင်းနေတယ်နော်ရှင်းပြီးတော့ပြန်လာကြတဲ့အချိန်ကျွန်တော်ပြစ်ခတ်တာပါ။
ဒေသခံတွေကတော့ဘုံပေါက်ကွဲတာမရှိကြောင်းပြောပါတယ်။ပြစ်ခတ်ခံရသူဟာရဲတပ်ချက်ကြီးဖြစ်တဲ့အကြောင်းဒေသတွင်းသတင်းမီဒီယာတချို့မှဖော်ပြပါတယ်။မူဆယ်မြို့မှာလက်နက်ကိုင်အဖွဲ့ပေါင်းစုံလှုပ်ရှားနေသလိုမကြာခဏပြစ်ခတ်တပ်ဖြတ်မှုတွေဖြစ်ပွားနေတာကြောင့်လုံခြုံရေးအရစိုးရင်ရတဲ့အခြေအနေမှာရှိတဲ့အကြောင်းမူဆယ်မြို့လူမှုရေးအသင်းကတာဝန်ရှိသူတူကပြောပါတယ
်။လုံခြုံရေးကပြည်သူတွေအတွက်ကတော်တော်လေးအမြင်ရှိရပါတော့။လုံခြုံမှုမရှိဘဲပြောမှဆိုရင်လက်နက်ကိုင်တွေကလည်းများတယ်။ဟိုတကူသမီးတွေကလည်းများတယ်။ဟိုလက်နက်ကလည်းဝယ်ကိုင်လို့ရတယ်ဆိုတော့တို့ပြည်သူတွေလည်းကတော့အမေမြားတော့ဗျာလုံချုပ်ပြီးမရှိလို့ခံစားရတယ
်။မူဆယ်မြို့နယ်အတွင်းလှုပ်ရှားနေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကတိမ့်ဆယ်နဲ့ချီအခွန်ငွေကောက်ယူနေတာနဲ့ကိုဗစ်ကာလအတွင်းနေဆက်စီးပွားရေးရပ်ဆိုင်းနေတာကြောင့်လဲမူဆယ်မြို့ပေါ်ကငွေကြေးချမ်းသာသူတွေဟာတခြားဒေသတွေကိုပြောင်းရွှေ့တာတွေလည်းရှိနေတယ်လို့ဒေသခံတွေကပြောပါတယ်။မူဆယ်မြို့မှာလက်နက်ကိုင်အဖွဲ့အနေနဲ့စစ်တပ်ရဲနဲ့ပြည်သူစစ်တပ်ဖွဲ့တွေအပြင်ကချင်တောင်ပလောင်နဲ့ရှမ်းတောင်နဲ့မြောက်စတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေလှုပ်ရှားနေကြတာဖြစ်ပါတယ်ခင်ဗျာ။